၂၀၁၆မေကေသမရွေးကောက်ပွဲမှာဆရာစက်ဖတ်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစီရင်မှုရောဘတ်မူလာရဲ့အစီရင်ခံစာနဲ့ဆက်ဆက်ပြီးတော့ထက်မှန်လိုအပ်တဲ့ချက်လက်တွေနဲ့ထွက်ဆိုချက်တွေကိုပံ့ပိုးဖို့ထရမ့်အစိုးရအဖွဲ့ကညှင်းဆူထားတာဟာမေကေပြည်အောင်စုကိုဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်ဖြစ်အကျက်အတွေ့တွေကြောက်ရွံ့သွားစီတယ်လို့ဒီမိုကရက်အမတ်တွေကပြောပါတယ်အစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်တွေပေါ်မှာလွတ်တော်ကဘလောက်ထိန်းချုပ်နိုင်လို့လဲဆိုတာနဲ့ပတ်သက်ပြီးတော့အင်ဂျီနော်နဲ့လွတ်တော်ကြားမှာအငင်းပွားပွဲကြုံနေရပါတယ်အမေရိကန်ဆိုရအဖွဲ့အတွင်းမှာအာနာထင်ကျက်မှုညှိညာရင်းနဲ့ပတ်သက်တဲ့သတင်းစာမတစ်ပုဒ်ကိုဖြူရီလွတ်တော်သတင်းတော့ကက်သရင်ဂစ်ဆန်ကသတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်ရှင်။အင်ဂျီနော်ကိုလွတ်တော်ကထိန်းချုပ်ဖို့ကြိုးစားရင်းနဲ့ဒီနှစ်ခွဲ့ကြားမှာထိတိုက်ရင်ဆိုင်မှုတွေမကြာခဏပြောင်းသွားတတ်ပါတယ်။အစိုးရအနေနဲ့ဓာတ်ဥစတင်ခြင်းတော့ကလွတ်တော်ကကတိပေးထားတဲ့ကြမ်းကျင်ဆိုချက်တွေကိုမလိုက်နာတော့ဘူးလို့ဆုံးဖြတ်ကြတာဖြစ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနင်စီပလိုစီကပြောပါတယ
်။ The administration has decided that they are not going to honor their oath of office.
အစိုးရဖွဲ့နယ်လွတ်တော်ချားမှာထိတ်တရင်ဆိုင်မှုကပိုးပြီးတော့ဖျက်ရှင်းတဲ့အခြေအနေကိုရောက်နေပြီးတော့အမေရိကန်ပြည်အောင်စုဟာ constitutional crisis လို့ခေါ်တဲ့ဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်သေးတွေရောက်နေပြီးဖြစ်တဲ့အကြောင်းအလုပ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရယ်နက်လာကပြောပါလိမ
့် We are now in it. We are now in a constitutional crisis.
ထိုင်းနိုင်ငံရဲ့အဖွဲ့နဲ့လွှတ်တော်ကြားမှာဖေဖွဲ့ကအာဏာပိုကြည့်တယ်ဆိုတာကိုအမေရိကန်ဖွဲ့စည်းပုံဥပဒေမှာအတိအကျပြောထားတာမရှိတာကြောင့်မင်းစနာရှိပြည်သူတွေကြားမှာဖေဖွဲ့ကိုပိုးပြီးတော့အားကိုးရမလဲဝေဝေဝါးဝါးဖြစ်နေကြတဲ့အကြောင်းအမေရိကန်ပြည်သူတရားဖြစ်တဲ့ Polly Handy ကအခုလိုပြောပြပါလိမ့
် There's some kind of crisis for sure. I can't say exactly.
ဒီနေ့ကနေဖြစ်နေတာဆိုတာကတော့အတိအကျပါထိုင်းနိုင်ငံဖွဲ့စည်းပုံဥပဒေဆိုင်ရာအကျက်တဲလို့ခေါ်ရတဲ့အဆင့်ရောက်နေပြီလားဆိုတာကတော့ကျွန်မတက်အံမပြောနိုင်ပါဘူးလို့သူကပြောထားတာပါ။ဒမထွန်ကတော့လွတ်တော်ပေါ်မှာသူ့ရဲ့ဓမ္မအာဏာနဲ့ဆွမ်းချုံမှုကြိုးစားခဲ့ပါလေ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တိုင်းကာဖို့စရိတ်မပေးနိုင်တဲ့အကြောင်းလွတ်တော်ကငင်းဆန်လိုက်တဲ့နောက်ပိုင်းမှာဒမထွန်ကနိုင်ငံတော်ရေးပေါ်ထင်နေကြတာဖြစ်ပါလေ။ဒီမိုကရက်တွေကသာအဓိကပြဿနာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေတဆင့်တမတ်ဆောင်ကရေးသားခဲ့ပြီးတော့ဒီသဘောထားပေါ်မှာလေ Republican Party ဝင်တွေကထောက်ခံကြပါလိမ့်။ထို့တော်မှာဒီမိုကရက်တွေအများစုရှိနေတာကသာတခုတည်းသောအကျက်တဲပြဿနာဖြစ်တယ်ဆိုတဲ့အကြောင်းအောက်လွတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Kevin McCarthy ကပြောပါလိမ့်
။ The only crisis we have is the majority of this Congress.
ခွင့်ရပိုက်တက်တော့ကအစတော်စစ်တမ်းတစ်ခုအရာစီရင်မိတ်တယ်နည်းစနာရှင်အားလုံးရဲ့66ရာခိုင်နှုန်းရဲ့သဘောထားကအောက်လွတ်တော်ဒီမိုကရက်တစ်အနေနဲ့သမ္မတကိုတရားမစွဲတင်ဘူးလို့ထင်နေတဲ့အကြောင်းပေါ်ပြထားပါတယ်။မင်းစနာရှင်တရားဖြစ်တဲ့ David Bates ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။ I think it's much to do about nothing. I
personally အနာရှိရတဲ့ပူပြီးကြဲကြဲလန်လန်ပြောနိုင်တဲ့ဘက်ကိုနားယောင်တက်ကြတယ်လို့ထင်ပါတယ်
။ဖွဲ့စည်းပုံဥပဒေအရချမှတ်ထားတဲ့အစိုးရစနစ်ဟာအရင်ကလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရဘူးပါတယ်။ဥပမာပြောရရင်သမ္မတဟာရစ်ချက်နစ်ဆန်ဥပဒေကိုချိုးဖောက်ခင်မူရကြောင့်တရားစီစဉ်ခံရမယ့်အစားသမ္မတရာထူးကလည်းနှုတ်ထွက်ခဲ့ပါတယ်။ဟိုးရင်တော့ကလည်းကျွန်းစနစ်ပယ်လိုက်တဲ့ပြည်နယ်တွေနဲ့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးနေတဲ့ပြည်နယ်တွေကြားမှာထိတ်တရင်ဆိုင်မှုဖြစ်ခဲ့ရတာကနေပြည်တွင်းစစ်ဖြစ်ပွားခဲ့ရပါတယ်။ထို့မဆိုရဖွဲ့ကိုတရားရုံးမှာစင့်ခေါ်ဖို့အတွက်လွှတ်တော်မှာလုံပိုင်ခွင့်အာဏာရှိတဲ့ကြောင်းဂျော့ချ်တောင်းတက်စလိုက Victoria Nest ကပြောပါတယ်
။ Congress can't violate the Constitution.in terms of forcing people to testify against the
system. ဒီနေ့ကသူအနေနဲ့ကိုကိုကိုထိခိုက်စေမဲ့အကြောင်းအချက်ကိုတရားခွင်မှာမပြောပေးနိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအခွင့်အရေးရှိပါတယ်။ဒါကိုလွှတ်တော်ကဖောက်ဖျက်ပြီးအကင်းစစ်မေးလို့မရပါဘူး။ဒါကြောင့်လွှတ်တော်ရဲ့အာဏာကဖြန့်ကျက်နေတယ်ဆိုသူနိုင်ပါတယ်။သမရအနေနဲ့တရားရေးဆိုင်ရာအခွင့်အရေးကိုကျင့်သုံးနိုင်ပါတယ်။လွှတ်တော်အတွင်းအများစုပါတီအတွက်ကြောင့်ပါလွန်ခဲ့တဲ့9လတုန်းကကျမခံမှန်းထားခဲ့တာပါသမရအနေနဲ့အခွင့်အရေးကျင့်သုံးနိုင်တယ်ဆိုပေမဲ့တကယ်လက်တွေ့မှာတော့ဖြစ်နိုင်ချေနည်းမယ်လို့တရားရုံးချုပ်ကအရေးအမှုပြခဲ့ပါတယ
်အစိုးရလွှတ်တော်အပြင်တတိယမနိုင်ဖြစ်တဲ့တရားရေးဌာနကလည်းအဆုံးဖြတ်ပေးနိုင်ပါတယ်ဂျော့ချ်ဝါရှင်တန်ဥပဒေတက္ကသိုလ်က Ellen Morrison ကခုလိုရှင်းပြပါတယ
် The real constitutional crisis will be is if a federal judge
သမ္မတဓမ္မမဟုတ်သမ္မတရဲ့ဝန်ထမ်းတွေသမ္မတအတွက်အလွတ်လွတ်ပြေးနေတဲ့သူတွေအနေနဲ့ဒီအချက်လက်တွေကိုထုတ်ပြောဖို့ပြည်ထောင်စုတရားသူကြီးကအမြင့်ချမှတ်မယ်။ဒါပေမဲ့မလုံနိုင်လို့သမ္မတကတမ်းမြင့်မယ်ဆိုရင်တော့ဖွဲ့စည်းပုံဥပဒေဆိုင်ရာအကြတဲ့တကယ်ကိုဖြစ်လာပါလိမ့်မယ်
။နိုင်စနာရှင်ပေါ်လီဟန်နီကတော့သူ့ရဲ့ဆွေးနွေးချက်ကိုခုလိုပြောပါတယ
်။ It's dividing our country so deeply and if it's some transparency could
ဖွဲ့စည်းပုံဥပဒေဆိုင်ရာအရေးကပြည်သူတွေကြားမှာစိတ်ဝမ်းကွဲစေနေပါတယ်။လွှတ်တော်နဲ့အစိုးရအတွင်းမှာဖြစ်ပျက်နေရရင်လည်းပတ်သက်ပြီးတော့ပွင့်လင်းမြင့်တာမှုရှိရင်ပြည်သူတွေလည်းနားလည်နိုင်ပြီးတော့ရှေ့ဆက်နိုင်မှာဖြစ်တယ်လို့သူကပြောထားတာပါ။ ပြည်သူတွေအနေနဲ့ကတော့အဆင်ပြေစွာလည်ပတ်နိုင်တဲ့အစိုးရတရားကိုပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။ခုထပ်မှာတော့ဦးအောင်ခင်မြန်မာပြည်သူတွေကိုတင်ဆက်ပေးခြင်းပါတယ်အနဒီအစိုးရရဲ့အမျိုးသားမဟာဗျူဟာပညာရေးစီမံကိန်းဟာလူတိုင်းအကျိုးဝင်တဲ့ပညာရေးစနစ်ဖြစ်တယ်လို့ဆိုပေမဲ့လည်းလူမျိုးကပြည်ပခဒူတာကအကြောင်းကိုမပါဝင်တဲ့ရှင်နေရာကိုတွေ့ရပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညံဝဲရောင်နဲ့တူတင်ဆက်ထားပါရှင်။